ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်ပြည်နယ်နဲ့အခမ်းအနားကျင်းပနိုင်မှုစစ်ကောင်စီဘက်ကဖအံမြို့မှာပြင်ဆင်နေချိန်မှာပဲပြည်နယ်နဲ့အကြိုပွဲကျင်းပတဲ့တနင်္ဂနွေနေ့တုန်းကပောက်ကွဲမှုတချို့ဖြစ်ပွားခဲ့တာကြောင့်မြန်မာစစ်တပ်နဲ့နေကြားဆောင်တပ်တွေလုံခြုံရေးတင်းကျပ်ထားပါတယ်။ဒေသခံပြည်သူတွေဟာလည်းလုံခြုံရေးစိုးရိမ်ပြီးတော့မသွားလာရဲကြဘူးလို့မြို့ကန်တွေကပြောပါတယ်။ကရင်ပြည်နယ်နဲ့အခမ်းအနားတွေအရင်တုန်းကလိုစီကားမှုမရှိတဲ့အကြောင်း VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
စစ်ကောင်စီဘက်ကတာဝန်ရှိတဲ့လူကြီးတွေလာပြီးပြည်နယ်နဲ့ကိုကျင်းပဖို့စီစဉ်ထားတာကြောင့်လုံခြုံရေးတင်းကျပ်ထားတာပါပြည်နယ်နဲ့အကြိုပွဲကျင်းပတဲ့တနင်္ဂနွေနေ့ကတော့ပြည်နယ်လောက်ဝကရုံအနီးနဲ့ရင်ကျဲမှုပြတိုက်အနီးနေရာနှစ်ခုမှာလူထိခိုက်မှုမရှိတဲ့ပောက်ကွဲမှုတွေဖြစ်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။အော်မနေ့ကပောက်ကွဲရတော့ပြည်နယ်မှာဟိုမနာအီဒီကနေ့ကပေါင်းပေါင်းဝင်စပါရပေါ့အင်းဒီကကပြန်ထိုင်နေတဲ့ရရရဲ့နေထားတာများတော့ဒီလိုပဲ။ဒါဟိုဒီလိုဒီဝင်ကြီးတိုင်းနေလေဒီကြီးတိုင်းနေလာရဲဆိုတော့ကြားပြီးရင်မှအဲ့ဒါတော့ဟိုစီစားတော့ဒီတော့မရှိဘူးမှ။ဟာလေဒီကမသွားကြအောင်မှ။မနစ်တော့လည်းပဲဒီဒီနေနေလို့တာဟိုဒီနေနေလို့တော့ဒီနေခွဲတော့ပြပေါ့။မနစ်ကလည်းမသွား။ဒါဒီနေ့ကိုလည်းသွားတဲ့ဒီလိုစီစားအောင်မှ။ခလေးဖန်ကတော့မချမ်းမချာအဲ့အုံးပေါက်တာမျိုးရှိရဲ့ပေါ့နော်မျိုးဖဲမာရေပေါ့အဲအဲ့မျိုးလေးရောရှိရဲ့မှာသာ
ဒီအသေးစားပောက်ကွဲမှုတွေကတော့ဘယ်အဖွဲ့အစည်းတွေရဲ့လက်ချက်ဆိုတာမသိရသေးကြောင်းစစ်ကောင်စီဘက်ကတော့ဖွင့်ပွဲကိုအ мян ဆန်ပဲဖွင့်သွားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးအဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမောင်ကလည်းပြောပါတယ
်ဟိုပြည်နယ်ခန္ဓာကျင်းပတဲ့နေရာနဲ့စိတ်မနှမကန်ရည်ကြီးမှုပြလိုက်တာမှာပုံနဲ့ကြိမ်ပေါက်တယ်အပေါ်နေတယ်ပေါ့ဟုတ်ကဲ့အဲ့ဒါတော့ဘယ်သူလက်ချက်လို့တော့သိကြတော့မထုတ်ပြန်သေးဘူးဟိုဖွင့်ပွဲတော့ရအောင်တော့သူတို့ဖွင့်သွားတယ်အချင်းချင်းလောက်မဖွင့်သွားပါနဲ့ဟုတ်ကဲ့အဒီနယ်ကနေစစ်တပ်ထောက်ခံတဲ့အတိုင်းဝိုင်းလောက်ပဲလာတယ်ကျန်တာတော့ထွေထူးစီကားတာမရှိအမြဲတမ်းစီကားနေရပြည်နယ်ကဒီနေ့တော့ချစ်ချောက်ကောက်ကန့်နေပဲ
တနင်္ဂနွေနေ့ကပောက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာတွေဟာစစ်တပ်နဲ့ရဲတွေနေရာယူထားတဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီဘက်ကပိတ်ဆို့ထားတဲ့နေရာတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ပြည်နယ်နေ့ကိုစီစီကားကားဖြစ်စေဖို့အတွက်ဝန်ထမ်းတွေနဲ့မိသားစုတွေသွားလာနိုင်အောင်စစ်ကောင်စီဘက်ကလုံခြုံရေးတွေယူထားတယ်လို့လည်းဆိုပါတယ်။ပြည်နယ်နေ့မှာလူများများနဲ့စီကားတာမျိုးတွေဖြစ်စေဖို့အတွက်စစ်တပ်ရဲပြင်ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ငြိမ်းချမ်းရေးကောင်စီဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA နဲ့နေကြားဆောင်တက် BGF တွေကိုပါလုံခြုံရေးယူခိုင်းရတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကရင်ပြည်နယ်အတွင်းကလူငယ်တချို့ကတော့စစ်ကောင်စီကျင်းပမဲ့ပြည်နယ်နေ့ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ပျော်ပွဲရှင်ပွဲတွေမလုပ်ဖို့လှုံ့ဆော်မှုတွေလုပ်ကြပြီးပြည်နယ်နေ့ကိုမသွားကြဖို့လည်းဆော်နေကြပါတယ်ပြည်နယ်နေ့မကျင်းပခင်ကတည်းကကရင်ပြည်နယ်အတွင်းမှာမတည်ငြိမ်မှုတွေဖြစ်ပြီးတိုက်ပွဲတွေမကြာခဏဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်လုပ်နေတာဖြစ်ပါတယ်ရှင်